ဟုတ်ကဲ့ရေပြားပြည်ခုဆရာဝန်ကြီးဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့ဒီလက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ပြောခဲ့တဲ့နေရာမှာဒီကိစ္စတစ်ခေါက်တုံးအောင်လို့ဒီလက်သေးရဲ့အခန်းကဏ္ဍပေါ့နော်ခန္ဓာကိုယ်မှာလှုပ်ဆောင်နေတာနောက်သူတို့ရဲ့တိဆောက်ပုံကြီးထွားပုံနဲ့ဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာတွေကလက်သေးပွင့်ခြင်းဒီလက်သေးသွေးရည်ကိုအစင်းနေပေါ်တာအကြောင်းတွေကိုကျွန်တော်တို့ပြောခဲ့ကြပါလို့ဆရာအဲ့တော့နောက်ထပ်ရောဘယ်လိုမျိုးဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာရှိနေလဲဆရာကြီ
းနောက်ထပ်တစ်ခုကအဖြစ်များဆိုတော့အတူတင်လူကြီးပိုင်းတွေမှာအဖြစ်များတယ်ရေးလေးကြည့်တယ်သူကလက်သေးခြေသေးအတွင်းကိုစိုက်ဝင်တာသူဖြစ်လက်သေးရဲ့ဆိုင်ခြေသေးတွေမှာဖြစ်တာခြေသေးတွေမှာခြေမခြေသေးတွေမှာအများဆုံးဖြစ်တယ်အဲ့မှာလက်ကြီးလာတဲ့အခါခြေချောင်းတွေကပုံမှန်မမှန်တော့ဘူးတဲ့တယ်မလို့ပဲနဲ့အစီတွေကစောင်းလာတယ်ပုံမှန်မမှန်တဲ့အခါမှာလက်သေးကလည်းထွက်တာမမှန်အောင်တော့ကလည်းလည်းညက်တာခြေလေးညက်တာပုံမှန်မကြတာဒါမှမဟုတ်လည်းဖက်နှက်စီတဲ့အခါမှာဖက်နှက်ကရမ်းကျက်တဲ့ထိပ်မှာခြေသေးထိပ်လေးမှာစုနေတဲ့အခါကျတော့ခြေသေးကောင်းနေရာခြေသေးကအသားလေးကိုစိုက်ဝင်သွားတာဖြစ်တယ်အဲဒါဆိုရင်အရင်ကယောဂကူလေးထောက်ဝင်တယ်ဘာလို့လဲဆိုတော့ခြေသေးစိုက်ဝင်နေဆိုရင်တော့မိမိပါကမကုပဲနဲ့ဆရာတော်ဒါမှမဟုတ်လည်းတက်ကြောင်းနေပြီလေဒီကောင်ကိုခင်ဗျာပြန်ပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးစိုက်ဝင်တာနဲ့ပတ်သက်လို့ကာကွယ်နိုင်တဲ့အထားဘယ်လိုရှိလဲဆရာကြီ
းချိုးရီအစ်စ်ကြီးလာတဲ့အခါကျတော့အစ်စ်တွေကရွေ့တယ်တော့ခြေသေးအစ်စ်တွေနေရာစားတဲ့အခါကျတော့စောင်းလာတယ်အဲ့ဒါတော့သိပြီးတော့ပြည်ပြင်လို့မရဘူးတော့တချို့ဆိုရင်ကောက်ရုံးလာဆိုရင်ခြေမအစ်စ်တွေမှာကောက်ခဲ့ယူရဲ့အစ်စ်တွေတွေကလာပြီးစုတဲ့အခါကျတော့ခြေချောင်းတွေမမှန်တာဖြစ်တယ်အဲ့ဒါဆိုရင်တော့ကောက်ရုံးလာကိုပြင်ချထင်းရမယ်ယူရဲ့အစ်စ်ပုံမှန်ဖြစ်အောင်ထင်းရမယ်ဒီရက်ကူဒီခြေသေးလေးပြန်ဆိုင်ဝင်တာကညက်တာပုံမှန်မကြဒါမှမဟုတ်ညက်တဲ့အခါကျရင်ပုံမှန်ကြအောင်လို့ညက်ရမယ်အထူးသဖြင့်ကျွန်တော်နောက်ပိုင်းလက်သေးခြေသေးတင်းတင်းချင်းပိုင်းရောက်တဲ့အခါကျရင်ဘယ်လိုပုံမှန်ညက်ရမယ်ဆိုတော့ပြောပြပေးပါမယ်နောက်တစ်ခါဖနှက်ကြက်ကြက်စီးရည်ကြောင့်ဒီလက်သေးခြေဝဲဆိုင်ဝင်တာရွှေ့တာပေါ့နော်အဲ့တော့ဖနှက်ဝဲတဲ့အခါကျရင်စီးကြည့်မယ်လမ်းလျှောက်ကြည့်မယ်အဲ့ဒီဖနှက်ထိတ်မှခြေချောင်းငါးချောင်းဆိုတော့ကိုယ်ကလှုပ်ကြည့်ရမယ်လှုပ်လို့ရမှစီးလို့ရတာလုံးလို့မရဘူးဆိုရင်ဒီရှိဆိုရင်ဒါဆိုင်ဝင်မယ်အဲ့လိုမျိုးဆိုရင်ဖက်နှက်ပုံမှန်ပြောင်းအောင
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးပြဿနာရှိသေးလားဆရာ
ရှိပါတယ်ဒီလက်သေးခြေသေးတွေမှာပိုးဝင်တာများတယ်အထူးသဖြင့်ခိုးကတ်တာပေါ့အဲ့ဒါကိုလက်သေးခြေသေးပွေလို့ခေါ်တာပေါ့အဲ့လက်သေးခြေသေးပြဿနာအားလုံးရဲ့တဝက်လောက်ကဒီပိုးဝင်တဲ့ပြဿနာပဲဆိုလိုချင်တာကအရင်အဖြစ်များတယ်ကုသရတာလည်းခက်ခဲဘာဖြစ်လို့ဆိုတော့ချောက်တချို့တွေဆိုရင်လက်သေးတွေတွန့်ထူနေတယ်ခြေသေးဒီမှာပိုဖြစ်များတယ်ခြေသေးအဆုံးကကြွလာတယ်ဒါမှမဟုတ်နောက်ကအခြေရတယ်မညင်ညာတာခြေသေးတွေတွန့်တာဒါမှမဟုတ်လည်းလက်သေးခြေသေးအောက်မှာအဖက်တွေကပ်နေတာထူနေတာပုံမှန်မျိုးစုံနဲ့လာပါတယ်ဘယ်လိုလူတွေမှာပိုဖြစ်များတယ်ဆိုတော့စီးကျုပ်သမားတွေဆိုရင်အရန်ဖြစ်များတယ်ဒါမှမဟုတ်လည်းလက်တွေခြေထောက်တွေကိုအငြင်းကြီးစိန်နေရတဲ့အလုံးလုံးတဲ့သူတွေနောက်ဥမာထင်းချက်တဲ့လူတွေအဲ့လိုလူတွေမှာတော့လက်သေးပွေဖြစ်တာပုံများတာကိုတွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီလက်သေးခြေသေးပွေဖြစ်တာနဲ့ပတ်သက်လို့ရောကာကွယ်နေတဲ့နေသား
လက်သေးခြေသေးပွေဆိုတာကသူ့မှာလာပြီးတော့ပုံကလာကတ်တာပေါ့အဲ့တော့ပုံကဘယ်လိုမျိုးကိုခြိုက်တယ်ဆိုရင်ပူအိုက်ပြီးတော့ဆွတ်ဆူနေတဲ့အခြေအနေကိုခြိုက်တယ်အဲ့တော့တန်းနိုင်တော့လက်သေးခြေသေးကိုချောင်းအောင်ထားမယ်နောက်စီးကျူသမားတွေကကိုယ်ကနာခုခံမှုကြပြီးတော့ဒေါသကိုရလေအတွက်ကြောင့်မလို့စီးကျူကိုပုံမှန်ပြင်းနေအောင်ထိမယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးတက်နာ
နောက်တစ်ခါလက်ဆယ်ငုတ်တာဆိုတာလည်းအဖြစ်များတယ်ဒီတိုင်းလိုလိုကြည့်ပါလေလက်သေးပေါင်းကုန်းနေရာမှာလက်သေးကအမှားရည်ရအပြော့ဆိုတော့သူကကတ်ထားတဲ့နေရာထိဆက်နေတဲ့နေရာကခိုင်မြဲဘူးပေါ့ဆိုတော့တန်ရာပဲဖြစ်ဖြစ်အင်းနဲ့ရည်ခဏခဏအမြဲထိနေတာမျိုးပဲဖြစ်ဖြစ်ဆက်ပြားလို့ဆက်ပြားမဟုတ်လို့ဒါကြီးရပစ္စည်းတွေနဲ့ကြာချီစွာထိတွေ့တဲ့အခါမှာပဲဖြစ်ဖြစ်အဲ့ပန်းကုန်းနေရာလေးကပြက်သွားပြီးတော့ပွင့်သွားပြီးတော့တဲတဲအဲ့ဂျာလေးကဟသွားတယ်အဲ့ဒီမှာဗက်တီးရီးယားပိုးတွေဝင်နေမတန်တာတွေဝင်နေအဲ့ဒါဆိုရင်ညီသားတို့ရောင်ရမ်းတာတို့ဓာချင်တာတို့ပြည်တဲတာရည်ထွက်တာတို့အဲ့မျိုးတွေဖြစ်တယ်ပေါင်းမြောင်းနေနေတာပေါ့နော်အဲ့ဒါဆိုရင်ပတိကွာတင်းစီတောက်စီတို့ပါလေ
ဟုတ်ကဲ့ဆရာဒီလက်ဆွေငုတ်ချင်းနဲ့ပတ်သက်လို့ရောကာကွယ်နေတဲ့အနေနဲ့
ဒီပြင်းနဲ့ရည်ဒီလက်ပြာရည်နည်းဒီဆက်ပြာမုံနေဒါလေးပြာပစ္စည်းတွေတန်းနိုင်တဲ့လောက်ကင်တာရှော့မယ်နောက်လက်ကူအသားကြီးကိုချောက်အောင်မထားဘူးနောက်မပြင်းမနေကင်ရရဲဆိုရင်လည်းရှော့ပြီးကင်ပြီးတဲ့အခါကျရင်လည်းချောက်ပေါ်တုတ်ပြီးတာနဲ့ဒီလက်သေးတဝိုက်ခြေသေးတဝိုက်အဲ့နေရာဒီတွေကိုခင်ခင်ဖူခင်ပြန်လင်းထားမှာပေါ့နော်ဆိုပြနေအောင်လို့ပြော့ပြောင်းနေအောင်လို့
ဟုတ်ကဲ့နောက်ထပ်ရော
နောက်ထပ်အဖြစ်များတာတကူကလက်သေးခြေသေးမှာကျွန်းနှုတ်နဲ့အသက်ပူကြီးဖြစ်တာဗျကျွန်းနှုတ်ကအရင်ကခြေတက်တယ်လို့လက်သေးခြေသေးအောက်မှာလက်သေးခြေသေးဘယ်နေရာမှာမဆိုဒီကျွန်းနှုတ်ကဖြစ်တာပဲလက်သေးပစ္စည်းကလက်သေးရှင်ပုံစံပြောင်းတာဖြစ်တယ်ဥမာလက်သေးရှင်ကချောချောလေးမဟုတ်ပဲတွန့်နေတာမျိုး အဲ့တော့ကျွန်းတို့ကဗိုင်းရပ်စ်ပိုးဝင်တာဖြစ်တဲ့အတွက်ကြောင့်မို့လို့လက်သေးပြီးလက်သေးအောက်ဒီမှာဖြစ်လို့ရှိရင်နာကျင်တဲ့နေရခဲ့တဲ့နောက်ကျွန်းတို့အပြင်အသက်ကိုယ်ကြီးဖြစ်တတ်တယ်ရိုးရိုးအသက်ကိုယ်ရောကင်ဆာမဟုတ်တော့ကင်ဆာဖြစ်နိုင်ကြော်လေဖြစ်တော့ဖြစ်တတ်တယ်အဲ့လိုမျိုးကျွန်းတို့အသက်ကိုယ်ကိုဆိုရင်တော့ရေပြားခွဲစိတ်ကုသခြင်းကြီးတူအပ်တယ
်ဟုတ်ကဲ့ဆရာအဲ့ဒါအတွက်ဒီကာကွယ်နိုင်တဲ့အနေထား
ကာကွယ်နိုင်တဲ့အနေထားတော့တကူကြီးသင့်ရှင်းရေးပေါ့ဗျာဒီရင်ကျွန်းတို့လိုဟာမျိုးကြီးကလူစုလူဝေးများတဲ့ကျောင်းတို့အဆောင်တို့အားကစားရုံတို့ရေကူးကန်တို့မှာဖြစ်များတယ်ဆိုတော့အဲ့လိုလူများစုဝေးတဲ့နေရာများမျှဝေကြီးတုံးဆွဲတဲ့နေရာတွေမှာကုသိုလ်ကြီးရှိတဲ့အတွက်ဒီလိုသန့်ရှင်အဲ့နေရာတွေမှာပြုပြပြီးတော့ဆောင်ရွက်ပြင်ပါတ
ယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဘလို့ပြဿနာ
ရေသားမှာဖြစ်တဲ့ရေသားယောဂတခုဆိုရေးစစ်ဆိုတာရှိတယ်သူကရေသားမှာအသားတက်ညံလာရေသားမှာအထူးထူးအကွက်ကြီးဖြစ်တာလက်သေးကြီးတွေကလည်းရေသားနေထွက်တယ်ဆိုတော့လက်သေးကြီးတွေမှာလည်းဒီယောဂလာဖြစ်တဲ့အခါကျရင်လက်သေးမှာလည်းအဲ့လိုထူးထူးပင်ပင်ကျန်းကျန်းကြီးဖြစ်နေတယ်ဒါမှမဟုတ်လည်းပေါက်သေးသေးလေးတွေဖြစ်နေတယ်တွန့်နာမျိုးတွေအယောင်ပြောင်းတာဒါမှလက်သေးကြီးတွေမှာညင်းညို့အကွက်ကြီးဖြစ်တာလက်သေးကွာထွက်တာတွေသွေးကြီးဥစင်းတွေအဲ့လိုမျိုးတွေဖြစ်တတ်တယ်အဲ့ဒါကဆိုရင်းစယောဂရှင်တွေဆေးရခိုင်နှုန်းနဲ့90ရခိုင်နှုန်းလောက်အထိကလက်သေးမှာလည်းလက္ခဏာတွေရှိတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီလိုမျိုးသက်သေးချေသေးဆိုရေးစကြတော့ဒီကိုခန္ဓာကိုကုရင်နဲ့ပဲသူလည်းဖြည်းဖြည်းကောင်းသွားတာမျိုးရှိပါတယ
်ဟုတ်ကဲ့ဆရာကြီးဒီ psoriasis အတွက်တော့ကာကွယ်နိုင်တဲ့အနေထား
psoriasis ကတော့ဒီစားအထံမှာဖြစ်တာသို့တော်သူကထိခိုက်တာလို့ပေါင်းတာလို့တန်ရန်ရတာဒီဆိုကိုဆိုးတတ်တယ်အဲ့တော့ကိုယ့်ရဲ့လက်သေးချေသေးတွေရေရားတွေကိုထိခိုက်တန်ရန်ရတာတို့ကိုဖိတ်တာတို့ချစ်တာတို့မဖြစ်အောင်ယူဆိုင်သိနေရပါမယ်
ဟုတ်ကဲ့ကြီးကြီးများကြီးတင်ပါရစေ